ဒီနေ့သမီးညာဟောတဲ့အရိယဝါဒတရားကိုဆက်ပြီးဟောရမယ်။ဒါပေမဲ့ပထမပိုင်းကခေါင်းစဉ်လေးတွေကိုလည်းရံပြီးဆက်လက်ဥမသင်ကြားပေါ်မှာဒါကြောင့်အကြီးညွတ်ထပ်ပြီးပြောမယ်။အရိယဆိုတာကအရိယပုဂ္ဂိုလ်ပဲ။အာဝါဒဆိုတာကနေရာအိမ်လို့အဓိပ္ပာယ်ရှိပါတယ်။ဒီခုပိုင်းလိုက်တော့အရိယဝါဒဆိုတာအရိယတို့ဤနေရာအိမ်လို့ဆိုလိုပါတယ်။နေရာဟောခဲ့တဲ့အတိုင်းအရိယပုဂ္ဂိုလ်ဆိုလို့ရှိရင်ရှေးရှေးကဘုရားရဟန္တာအရိယပုဂ္ဂိုလ်တွေလဲဒီအရိယဝါဒတရားတွေကိုပဲညှိပြီးတော့နေသွားကြပါတယ်။ယခုပစ္စုပန်ခေတ်ဂေါရဏစွာဆိုင်သာသနာခေတ်မှာရှိတဲ့ဘုရားရဟန္တာအရိယပုဂ္ဂိုလ်တွေလဲဒီအရိယဝါဒတရားကိုပဲမြှပြူးပြီးတော့နေရပါတယ်။နောက်ခါကာလပွင့်ထွန်းသောဘောလတ္တနဲ့ဘုရားရဟန္တာအရိယပုဂ္ဂိုလ်တွေလည်းပဲဒီရဝတာတရားတော်တွေကိုပဲအမိပြုပြီးတော့နေရမှာပါပဲတဲ့ဒီရဝတာတရားတွေကိုဆုံးလို့ပြီးတော့အရိယမဖြစ်နိုင်ဘူးလို့ဆိုလိုပါတယ်ဒီတော့ဒီရဝတာတရားတွေဟာအမတန်ရေးကြီးတဲ့တရားတွေဖြစ်ပါတယ်အနည်းအားဖြင့်ဆိုရင်အရိယဝတာတရားနဲ့ပြည့်စုံနေကြတဲ့အရိယပုဂ္ဂိုလ်တွေဟာအဘယ်လေးပါအစရှိတဲ့သံဃာဝတ်ဆင်းရဲတွေမှလွတ်မြောက်သွားပါတယ်။ဒါကြောင့်အရိယဝါဒဆိုတာအဘယ်လေးပါအစရှိသောသံဃာဝတ်ဆင်းရဲတွေကလွတ်မြောက်အောင်လို့ခိုးအောင်ရာဌာနတွေလို့ဆိုရင်လည်းမလွဲပါဘူး။လောကမှာဒိယအန္တရာယ်ရှိနေတယ်လို့ပဲသံဃာမှာလည်းဒိယအန္တရာယ်ရှိနေပါတယ်။အဲဒီဒိယအန္တရာယ်အကုန်လုံးကိုကာကွယ်ပေးနိုင်တဲ့နေရာဌာနကြီးတွေဆိုတာဒီအရိယဝါဒတရားကြီးတွေပါပဲအဲဒီအရိယဝါဒတရားတွေမှာအခုဒီအနာပရိဒတ်တွေကိုအောင်ပြီးတော့ဘိယအန္တေတွေကအစဉ်ထာဝရလွန်မြောက်ဖို့ရာမြတ်စွာဘုရားကဒီအရိယဝါဒတရားတွေကိုဟောကြားထားခဲ့ပါတယ်အဲဒီလိုဟောကြားထားခဲ့တဲ့ဘုရားမိန့်တော်တွေကိုခွန်ကြီးတို့ကသစဉ်ဟောကြားနေတယ်လို့အာယုံပြုပြီးလာကြပါဒါပေမဲ့ဒီနေ့တော့ပါဠိကိုမျိုးပဲအရိယဝါဒကောင်းစဉ်ဆောင်းမုကလေးတွေလောက်သာရွတ်ဆိုပြီးတော့အတူတူပဲဟောပါမယ်ငါအင်ပယ်လေးဂုံ၆တွေစုံစီစောင့်တယ်ပါဆိုပါနဲ့လည်းပြည့်စုံရမယ်အဆောင်လျှောက်တစ်ပါးနဲ့လည်းပြည့်စုံရမယ်တဲ့အရိယဝါဒ၃ခုပေါ့လေးရမိသာပဲရှင်းရာသစ္စာသီးသာများဆိုသစ္စာတွေကိုလည်းပြရမယ်တဲ့ဒီတော့ဒီသံဃုတ်ထဲက2ပါးခொနင်္ဂသံဃုတ်ထဲက3ပါးပေါင်း5ပါးကြည်သွားပြီဇာမိကျစဉ်ဇာကြည်လင်းသောဝင်ငိမ့်စီတာဆိုကျင့်စင်ရမယ်တဲ့အကြံစီတွေနဲ့နောက်ကျခြင်းမရှိဘဲနဲ့ကြီးကြီးလင်းလင်းဖြစ်စေရမယ်တဲ့သောတဝင်နဲ့ငိမ့်တဲ့တရားနဲ့လည်းပြည့်စုံရမယ်တဲ့ဒီသံဃုတ်က3ပါးကျင့်5ပါးနဲ့ပေါင်းလိုက်ရင်7ပါးရှိသွားပြီစိတ်ကောင်းစွာလို့ပညာလို့မချွတ်ကုန်စေပါဆို ာလည်းပဲຍາກາດໍດາມໍອະສາຊີດໍອະຍີຈີດ້ວຍອະຈົກເຈີດີມາລົ້ມຍောက်ຢາມແດ່ລົ້ມຍောက်ຈອງກໍກູບາຍຍານແລະດີຢາມແດ່ທີ່ສອງພຸກະນັບາອາລົງປ້ອງໄລດໍເສບາດີດວາອະຣິຍາວາທະຫໍຂໍປະບຸດທະມຍາພະຍາສູတရားတွေကိုဘယ်သူကဟောခဲ့တယ်လဲဆိုရင်မြတ်စွာဘုရားကဟောထားခဲ့ပါတယ်တဲ့အဲဒီထဲမှာရှင်ဥစွာထူတော်မို့လို့တာကဘာတုံးဆိုရင်အဆောင်ချက်လေးတစ်ပါးကစပြီးထူတော်မို့ပါပဲမင်းကြီးကပြောခဲ့တဲ့အဆောင်ချက်လေးတစ်ပါးပါပဲစိတ်တိုင်းမှကျူသတိပြုစောင့်မှုအစဉ်ထားဆိုဒီဇီဥစွာကြွယ်ဝတဲ့ပုဂ္ဂိုလ်တွေထက်တန်းရုထာဏနေရာရှိတဲ့ပုဂ္ဂိုလ်တွေရဲ့အိမ်တွေမှာဘေးရန္တရာယ်လုံခြုံအောင်လို့အဆောင်လျှောက်လေးထားရတယ်ထက်တန်းရုထာဏနေရာအမှန်တကြီးကျဲတဲ့ပုဂ္ဂိုလ်ကြီးတွေကြတော့အဆောင်လျှောက်ကတခုတော့မဟုတ်ပါဘူးအများကြီးထားရပါတယ်ရှင်တော်ကသေဥသံပိုင်ဘယင်းမြတ်တွေဆိုလို့ရှိရင်သက်တော်ဆောင်နေဆိုတာအများကြီးထားရပါတယ်တိုင်းပြည်နိုင်ငံတွေမှာဘေးရန်အန္တရာယ်မွန်လာအောင်လို့အဆောင်လျှောက်တွေဆိုတာဘောင်းညင်ကနေပြီးအများကြီးပဲထားရပါတယ်အဲဒါလိုပဲမိမိတို့ခန္ဓာကိုယ်ထဲမှာကိလေသာဘေးရန်အန္တရာယ်မွန်ရောက်နိုင်အောင်လို့အဆောင်လျှောက်ကလေးတစ်ခုထားရမယ်။ဒါကလေးတော့ဆိုလို့ရှိရင်မာယာမှုသတိအဆောင်လျှောက်ကလေးတဲ့။အဲဒီသတိအဆောင်လျှောက်ကလေးကိုဘယ်လိုထားရမလဲဆိုရင်ဖြစ်တိုင်းဖြစ်တိုင်းမှတ်စုပြီးတော့ထားရမယ်တဲ့။ဖြစ်တိုင်းဖြစ်တိုင်းဆိုတာမျက်စိကမြင်တိုင်းမြင်တိုင်းနာကကြားတိုင်းကြားတိုင်း၎င်းကအနံ့ကိုနာတိုင်းနာတိုင်းလျာကအရသာကိုစားပြီးတိုင်းစားပြီးတိုင်းကိုယ်ကတွေ့ထီတိုင်းတွေ့ထီတိုင်းမရှိပြီးတော့အဆောင်လေးထားရမယ်ကိုယ်ကတွေ့ထီရဆိုတဲ့နေရာမှာကိုယ်ငူရပြည့်ပြင်းတိုင်းပြည့်ပြင်းတိုင်းအကုန်လုံးပါဝင်တယ်လက်ကလေးလှုပ်လိုက်ရင်လှုပ်တဲ့အပိုင်းကလက်ထဲမှာတွေ့ထီမှုလေးရှိတယ်တော်ကြမှာဒါကိုပြည့်စုံလို့ပြောရမယ်။ကောင်းကလုံးလိုက်ရင်လဲကောင်းမှာအတွေ့အထိတွေရှိတာပဲ။အတွေ့အထိဆိုတာကဒီကိုယ်လုံးနေရာတကာမှာရှိပါတယ်။အဲဒီအတွေ့အထိတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းလည်းပဲမရှိဘူးစောင့်ရှောက်ကလေးထားရမယ်။ဒီကုစဉ်းစားကြံစီတိုင်းလည်းမရှိဘူးစောင့်ရှောက်ကလေးထားရမယ်။ဒီကုစဉ်းစားကြံစီရဆိုတာကတော့သူ့နဲ့ပဲဟာအမတန်ကြည်ပြမှာတယ်။အိပ်ပျော်နေလိုက်လာဟုတ်တဲ့သူကညံ့နာတယ်။အိရာကနိုးတယ်ဆိုတော့ကစပြီးစိတ်ကူးတော့တာပဲ။နောက်တခါအိပ်ပျော်သွားမှအားတော့ရတော့တယ်။ဒီနေ့လုံးတခါတည်းမရမနာစိတ်ကူးနေတာပဲ။အဲဒီစိတ်ကူးတွေကမှကောင်းတဲ့စိတ်ကူးလည်းပါပါသေးရဲ့။သို့တော့များသောအချင်းမကောင်းတာတွေကများတတ်ပါတယ်။အဲဒီလိုစိတ်ကူးစဉ်းစားကြံစီတိုင်းလည်းအမှားရတဲ့တတိလေးနဲ့စောင့်ရှောက်ရမယ်တဲ့။အဲဒီလိုစောင့်ကြောက်နေလို့ရှိရင်ဒါကဒေါသမောဟကိလေသာဒိယအန္တရာယ်တွေကင်းကျင်းနေပါတယ်အစောင့်ကြောက်ရှိတဲ့နေရာဌာနကိုဒိယအန္တရာယ်တွေဝင်နိုင်ဘူးတခိုးတို့လူဆိုးတို့ဓမြတို့ရံသူတို့ဆိုတာဟာအစောင့်ကြောက်ကောင်းရင်ဘယ်ဝင်နိုင်လိမ့်မလို့အစောင့်ကြောက်မရှိတဲ့အိမ်တွေဆိုရင်ဝင်ပြီးတော့ကိုရှင်နဲ့ကိုရာတဲ့လူရှင်နဲ့လူရာတဲ့နေဆက်ရှင်နဲ့နေဆက်တာတဲ့အဲ့ဒါအဆောင်ရှောက်မရှိလို့အဆောင်ရှောက်မရှိလို့ပါပဲကြီးပြန်ရင်လည်းအဆောင်ရှောက်ကမလုံညုံတော့ပါပဲကောင်းကောင်းလုံညုံအောင်ဆောင်ရှောက်နေရင်တော့ဘာမှဘေးရန္တရာယ်မဖြစ်နိုင်ပါဘူးအဲ့ဒါလိုပဲဇာအချုပ်ပါကဖြစ်တိုင်းဖြစ်တိုင်းကို ကျွမ်းပြီးတော့သတိစောင့်ရှောက်ကလေးအစဉ်မပြတ်ထားရမယ်တဲ့အဲဒီအစောင့်ရှောက်ထားတာကလည်းဉာဏ်နာဖြစ်တဲ့အခါကျမှအကုန်လုံးပြည့်စုံပါတယ်ဉာဏ်နာမဖြစ်သေးခင်တော့အဲ့ဒါကိုပြည့်စုံအောင်အဖြည်းဖြည်းလေ့လာနေရတယ်သာသင်ရတယ်နဲ့လည်းတူပါတယ်သာသင်ရမှာပထမသင်္ခါရတော့သင်ဖတ်တတ်လေဦးမလဲတစ်လုံးချင်းတစ်လုံးချင်းကစားပြီးလေ့လာသွားရတယ်ဗမာစာဆိုရင်ဇာတိခါကွေစသည်ချင်းတစ်လုံးချင်းကစပြီးသင်ရပါတယ်ဇာတိကဘယ်လိုနေတယ်ခါကွေကဘယ်လိုနေတယ်ဆိုတာအင်္ဂဒါမှားရပါတယ်တခြားဘာသာစပြီးဒီမှာလဲသူ့ဘာသာလိုက်သူ့ရဲ့ခရာတွေကိုဒီလိုတစ်လုံးချင်းကစပြီးမှားရတာပါပဲနောက်တော်တော်လေးနိုင်နေလာတဲ့အခါကျတော့နှလုံးပေါင်းသုံးလုံးပေါင်းစသည်ချင်းပေါင်းပြီးတော်တော်လေးဖတ်တာလာတယ်။ကောင်းကောင်းကြီးနိုင်နေတဲ့အခါကျတော့ဟောမျက်စိနဲ့တခါလဲကြည့်လိုက်ရုံနဲ့စာပေတန်းကြီးကိုဖတ်ပြီးဖြစ်သွားပြီ။အဲဒါလိုပါပဲ။အစပထမတော့ဒီတတိကမနိုင်နေနေလို့သိအာမကောင်းသေးဘူး။နောက်ကျတော့တပြင်းပြင်းနဲ့ဒီတိုင်းဒီတိုင်းတွေကိုသူကအကုန်လုံးတော့ပဲမှတ်နိုင်လာတယ်။အဲဒီလိုမှတ်နိုင်လို့တော်ရနေနေလာတဲ့အခါကျတော့အဲဒီလိုမှတ်နေရင်လည်းပဲသောတာပတိမေဖို့စကားကိုရောက်ပြီးတော့သောတာပန်ဖြစ်သွားတယ်။သူတဲ့နိုင်နေတဲ့အခါကျတော့သရာယိမေဖို့စကားကိုရောက်ပြီးသရာကံဖြစ်တယ်။သူတဲ့နိုင်နေတဲ့အခါကျတော့အနာယိမေဖို့စကားကိုရောက်ပြီးအနာကံဖြစ်သွားတယ်။နာရပုဂ္ဂိုလ်ဆက်ပြီးရှိမှလို့ဒီတိအစားချက်ကလေးပြည့်စုံအားကောင်းပြီးနိုင်နေတဲ့အခါမှာဉာဏ်သာဖြစ်သွားပါတယ်။အဲဒီခါကျတော့တတိကဘယ်နေရာမှမှလိလချင်းမရှိတော့ဘူး။ဒါကြောင့်ဒီနေ့သာဖြစ်ပေါ်ရာအတွက်အခွင့်အရေးအပေါက်ကြောက်ကိုမရှိတော့ဘူး။တတိအစားချက်ကနေရာတကာမှအကုန်လုံးစီးရပြည့်ကြီးဖြစ်နေတယ်။အဲဒီရအောင်အားထုတ်ရမှာပဲ။ဓမ္မတန်လည်းကောင်းပါရဲ့။ဒီဆောင်ပုဂ္ဂိုလ်တစ်ခုတည်းနဲ့ယောသူဒီအားထုတ်သွားမယ်ဆိုလို့ရှိရင်နိဗ္ဗာန်ရောက်နိုင်ပါရဲ့။အရိယဝါဒ10ပါးလို့ဆိုရတယ်။အမှန်တော့ဒီသတိတစ်ပါးနဲ့ကိုပြည့်စုံနေပါပြည့်စုံနေပါရဲ့။စိတ်တိုင်းစိတ်တိုင်းကိုအကုန်လုံးမြင်အောင်လို့ဒါတတိနဲ့ရှုမှတ်နေပါ။ဒီလိုရှုမှတ်နေလို့ဘယ်ဟာမှမလွတ်တော့ဘူးဆိုလို့ရှိရင်အကုန်လုံးပြည့်စုံသွားပါရဲ့။ဒါပေမဲ့အခြားအကုန်တွေနဲ့လည်းအပြီးပြီးထုတ်ခေါ်ပြီးပြောမှနားလည်မှာမို့မြတ်စွာဘုရားကအခြားအကုန်ပုဂ္ဂိုလ်ကိုလည်းအပြီးပြီးထုတ်ပြီးဟောထားတာအမှန်ကတော့သတိလေးတစ်ခုသာလိုရင်းပဲ။ဒါကြောင့်ပရိနိဗ္ဗာန်သံဃာနည်းကြတော့မြတ်စွာဘုရားကဒီသတိလေးတစ်ခုကိုသာအတူတူဟောသွားခဲ့ပါရဲ့။အနာရာဏိဘိကဝေအာမန္တယာမိဟောဝရဓမ္မသင်္ခါရအပမရိနသံပါရိတာဘိကဝေယဟနုခန္ဓာဟောဒီမာဣရာဏိယခုခါကာလ၌ဟောသင်တော်ဟံဃာတိအာမန္တယာမိနောက်ဆုံးစကားဖြင့်မှာကြားခဲ့ပေအံမိခင်ဖခင်များကနောက်ဆုံးစကားအနေနဲ့သာသမီတွေကိုမှာကြားပြီးသွားရကြပါတယ်တဖြည်းဖြည်းယောဂါကကိုင်းလာလို့ညှော်လင်းစရာမရှိဘူးဆိုတော့အခြေအနေရောက်တဲ့အခါကာလကြတော့မိခင်ပါခင်တွေကမိမိတို့ဗာကြီးကလေးသမီးကြီးကလေးတွေကိုအမြဲတမ်းသတိရပြီးလိုက်နာရေးကြဖို့အရေးကြီးဆုံးချက်ကလေးတွေကိုမှာကြသွားရကြပါတယ်ဘုန်းကြီးတို့ငယ်ငယ်စင်သားမေဘွားတို့ကပေါ့လေအဲဒီခါတုန်းကရရတဲ့မလိကယောဂါတွေပြေးလို့ကျောင်းဝန်ကြီးပါမှာထွက်ပြီးကျွာတဲ့ကလူတွေကျဲလေးတွေနဲ့လာပြီးတော့နေထိုင်ကြတယ်။အဲဒီလူတွေကဒဂါကြီးမြောက်မှာယောဂါကအပြင်းကင်လာတော့ညှိုလင်းစရာမရှိဘူးဆိုတဲ့အခါအိမ်လူအိမ်သားတွေကိုသူကတညာလုံးသူတို့နဲ့မှာပြီးသွားတာကိုကိုယ်တိုင်ကြားရဘူးတဲ့။အဲဒီတော့နောက်ဆုံးချိန်ကာလမှာမိသားကမှာခဲ့တဲ့စကားကလေးကိုသာသမီတွေကနားထဲမှာမမိရဘူးကိုတော့ကမှားနေတဲ့အချိန်နည်းနဲ့ပြောနေတဲ့အပန်းလေးဟာ အစဉ်သာဝရမြင်နေသလိုကြားနေသလိုဖြစ်နေတာပါတယ်။ဒါကြောင့်အဲ့ဓာတွေကိုရိုးသေးသေးလိုက်နာတာကြပါတယ်။သောသောပိုင်းကမိဘစကားနားမထောင်တဲ့သာသမီဖြစ်စေကမူနောက်ဆုံးချိန်လေးမှာပြောခဲ့တဲ့စကားကလေးကိုတော့ပြန်ပြီးတရိယာနေရပါတယ်။ဒါကြောင့်ညစာပြားကလည်းမိမိဒီဒီသားတွေကိုသနာတော်မူလုံးလို့ပရိနိဗ္ဗာန်စံဃာနီးနောက်ဆုံးချိန်လေးမှာဒီစကားကိုနောက်ဆုံးစကားအနေနဲ့မှာကြားတော်မူခဲ့ပါတယ်။ဣဂဝေယံတို့ဟန္တဟောဒီမာဣရာနီးပရိနိဗ္ဗာန်ဝိစံဃာနီးဖြစ်သောယခုခါကာလ၌ဩသင်္ချိသားတို့အဟံငါသည်အာမန္တရာမိနောက်ဆုံးစကားအနေအချင်းညွန်ကြမိမာခဲ့ပြီတော့အံမာကိုမာတယ်လေဆိုတော့သင်္ဃာရသင်္ဃာရတရားတို့သည်ဝိရဓမ္မပစ္စည်းချင်းသဘောရှိကုန်၏သင်္ဃာရတရားတွေဟာပြတ်တတ်တဲ့တရားတွေကြီးပဲဘာမှအကူအညီမရှိပါဘူးတဲ့ဒီစကားယန္တနာလေးနဲ့ပါတယ်အမှုမဲ့အမှန်မဲ့ခါပေါ်ပေါ်လူတွေကတော့ဒါလေးဟာဘာမှမဟုတ်ဘူးလို့လည်းထင်ကြပေလိမ့်မယ်။အမှန်မှားတော့ဒီစကားကအလုံးမဲ့ရေးကြည့်ပါရဲ။သင်္ခါရများတွေကတပြည့်ထဲပြည့်နေတာတဲ့။သင်္ခါသားတို့ထင်တဲ့အတိုင်းတည်ငြဲတည်နေတာမဟုတ်ဘူး။ငငယ်ရအစပြီးတော့စိတ်ကလည်းဒီစိတ်သေးပဲတည်ငြဲတည်နေတယ်ငါပဲလို့ဒီလိုအများကထင်နေကြတယ်ယုတ်ကိုကြီးကလည်းငယ်ငယ်ကလေးဘဝကယုတ်ကိုကြီးကပဲတဖြည်းဖြည်းချင်းကြီးမြင့်ပြီးတော့လာတယ်ဒီကိုကြီးပဲဒီညက်ဒီနေတယ်ငါပဲလို့ဒီလိုများကထင်နေကြတယ်အဲလိုထင်တဲ့အတိုင်းမဟုတ်ပါဘူးတဲ့ဒီယုံနာသင်္ခါရတရားတွေကခန္ဓာမဲ့ဆဲပြက်နေတာတဲ့သင်တို့ကကောင်းကောင်းမသိသေးလို့ပဲကနာမစဲပြင်းနေတာပါမအားကိုးစရာမရှိဘူးဘယ်ချင်းမစိုးလုံးဝပျက်စီးပြီးတော့သေသွားနိုင်တယ်ဒီသက်ဒီခန္ဓာကိုယ်နဲ့နောက်အကြာကြီးနေရဦးမှာပဲလို့ခြင်းနေရကြတယ်တကယ်လည်းထင်နေကြပါတယ်အဲဒီလိုထင်နေတဲ့အတိုင်းမဟုတ်ပါဘူးတဲ့သင်္ခါရတရားတွေဆိုတာကနာမစဲပြင်းနေတဲ့တရားတွေပဲအဲဒီတော့သားတွေကိုသင်တို့သိထားရမယ်လို့ဒီရိပဲကိုနားလည်စေလိုတဲ့အတွက်မြတ်စွာဘုရားကသင်္ခါရဆိုင်ရာဆိုင်ရာအကြောင်းတရားတို့ကပေါင်းစုညီညွတ်ရပြုခြင်းပေးမှဖြစ်ပေါ်နိုင်ကြတဲ့ယုံနာသင်္ခါရတရားတို့သည်ဝိရဓမ္မပြည့်ချင်းသဘောရှိကုန်၏မပြည့်သေးတည်နေရရဲ့လို့ဘာမှမရှိဘူးဒါကြောင့်အကုသရာမရှိဘူးလို့ဆိုလိုပါတယ်ဒီလိုအာဟုဇာမရှိတော့ဘာကိုအာဟုရပါတော့ဆိုလို့ရှိရင်အာဟုဇာမရှိတဲ့အဲ့ဒီသင်္ခါရတရားတွေကလွတ်မြောက်ပြီးတော့ဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ကိုအာဟုရမယ်နိဗ္ဗာန်ကိုအာဟုပြီးတော့နိဗ္ဗာန်ရောက်စေနိုင်တဲ့တရားကိုကျင့်ကြအားထုတ်ရမယ်ဘယ်လိုကျင့်ကြအားထုတ်ရမလဲဆိုရင်အာထုတ်ပုံကိုတူတူလေးဟောထားခဲ့ပါတယ်အပမာရိနာတံပါရိတာဗမာရိနမမေ့တဲ့သတိတရားဖြင့်သံပါရိဌပြည်စည်းပြည်ဆောင်အောင်အထွေရကြပြီတော့မမေ့တဲ့သတိကလေးနဲ့ပဲပြည်စည်းပြည်ဆောင်အထွေရကြပြီတော့လို့မြတ်စွာဘုရားကမှာထားခဲ့ပါတယ်အဲ့ဒါဟာနောက်ဆုံးစကားတော့ပဲမိဘတွေမှာထားခဲ့တဲ့နောက်ဆုံးစကားကိုသားသမီးတွေကမမေ့ရသလိုပဲမြတ်စွာဘုရားမှာတော်မူခဲ့တဲ့ဒီစကားကလေးကိုဘုန်းကြီးတို့ရောနဂါရမတွေရောဘုရားဘာသာဝင်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမေ့စရာတော့မကောင်းဘူးမမေ့တဲ့စကားကလေးပါပဲအင်မတန်ကိုသတိရပြီးလိုက်နာတဲ့စကားလေးပါပဲအဲ့ဒီစကားလေးဟာသတိကသုံးပုံကျဲနဲ့အတိတ်ရဲ့အဖြစ်ညီမျှနေတယ်လို့အထာထာမှာဖွင့်ပြထားပါတယ်အဲ့ဒီတော့အပမာရမမေ့တဲ့သတိတရားဆိုတဲ့ဇလုံးလေးနဲ့မြတ်စွာဘုရားကအနောက်ဆုံးမိမှထားခဲ့ပါတယ်။အခုဒီရိယဝါဒသုံးမှာတော့အဲ့ဒီတတိယအခြားအရာစိတ်ပိုင်းမြင်တဲ့တကွ10ပါးဟောထားပါတယ်။အဲ့ဒီ10ပါးထဲမှာလူရင်းကတော့မမေ့တဲ့သတိတရားလေးပါပဲ။အဲ့ဒါတခုတည်းနဲ့မရှိဘူးပြီး အားထုတ်လိုက်ရင်ဉာဏ်ဓာတ်တွေလည်းအကုန်လုံးပြည့်စုံသွားနိုင်ပါတယ်အဲ့ဒါကိုသဘောပေါက်ဖို့ရဒီရင်ထည့်ပြီးတော့ရှင်းပြပါတယ်ဒီမမေ့တဲ့တတိယလေးကိုဒီတော်တဲ့အခါမှာမိယာ၄ပါးကလည်းလိုပါတယ်တဲ့အဲ့ဒီမိယာ၄ပါးသောင်းပုဂ္ဂိုလ်ဆိုကြရမယ်မိဝဲတိခံကျောင်းပဲလမ်း၄ရာမိယာများဆိုသုံးဆောင်မိဝဲရမယ်တဲ့ဒါဟာမိယာတရားတစ်ခုပဲမကောင်းတဲ့စကားကအာယုံတွေမကောင်းတဲ့အတွေ့အထိတွေမကောင်းတဲ့ဝေဒနာတွေနဲ့တွေ့ကြုံတဲ့အခါကာလမှာအဲ့ဒါတွေကိုစိတ်မဆိုးပဲနဲ့သိခံပြီးစိတ်မပြတ်တမ်းတရားထူရမယ်တဲ့ဘေးရန်တွေကိုဖြစ်စေရတဲ့ဌာနတွေကိုဝေးဝေးကဆံရမယ်အဲ့ဒါကလည်းမိယာတစ်ခုပဲကာမဝိတ္တအစရှိသောမကောင်းသောအကြံစီတွေစိတ်ကူးစဉ်းစားမှုတွေဖြစ်ပေါ်လာရင်ရှုမှတ်ပြီးတော့ပယ်လိုက်ရမယ်အဲ့ဒါလည်းမိရတဲ့ခုဒါကြောင့်ဤဝဲဒီခံကြောင်းပယ်လံလေးရာမိရများလို့ဆိုထားတယ်ဒါတွေကိုမင်းကြီးကအကျေပြောပြီးခဲ့ပါပြီနောက်ပြီးတော့ငါးရင်ပယ်လေးဆိုတဲ့ခေါင်းစဉ်ရငါငါးပါးကိုပေးရမယ်ဆိုတာကလည်းအထူးပြုရင်ပြီးပေးနေရတာမဟုတ်တော့ပါဘူးငုံငါပြောရတဲ့သတိဆောင်လျှောက်ကလေးနဲ့အားထုတ်နေရင်ဒီငါငါးပါးကိုပယ်ပြီးသားဖြစ်သွားပါတယ်ငါငါးပါးဆိုတဲ့မကောင်းတဲ့နိဗ္ဗာန်တရားတွေဟာဝင်းကုန်ဝင်လာနိုင်တော့ဘူးအဲ့ဒီငါငါးပါးတွေကကာမသဏ္ဍာန်နိဗ္ဗာန်ဆိုတဲ့ငါကိုပဲဘုံကတော့မနေ့ကပြောပြီးပါပြီနိဒ္ဒေလိုခြင်းကျွေးမြည်တဲ့အလင်းပဲပြောက်လေတဲ့နိဒ္ဒေလိုခြင်းရင်ကျွေးမြည်တဲ့နာနဲ့တူတယ်အဲ့ဒါကိုအလင်းမြန်ပဲပြောရမယ်မပဲပြောလို့ရှိရင်ဘာဖြစ်တုံးဆိုတော့အရိယာနေအိမ်မှာမနေရလို့ပုထုဇဉ်နေအိမ်မှာသာနေရတဲ့အတွက်ဘေးရန်မလုံးညုံတာပေါ့ဒါကြောင့်ငင်္ဂမာတမဲ့ဆွမ်းလာတဲ့ကာမစ္ဆာနာနဲ့သေသွားလို့ယဟန်ဘွားမှပန်းဖြစ်သွားတယ်ဆိုတော့အကြောင်းမင်းကပြောခဲ့ပါပြီ။ယရဟာအရိယာနေအိမ်မှာမနေလို့နေတဲ့လူချင်းမှုကိုရှုမှတ်ပြီးတော့မပယ်လို့ပါပဲ။ကာမိကနာနိဝရဏဆိုတော့အကုသိုလ်တရားကအဲ့ဒီယဟန်ကိုအပယ်ဘဝတန်ဘဝကိုဆွဲချသွားတာပါပဲ။နောက်အဲ့ဒီတန်ဘဝကဝင်ရကြတဲ့အခါမှာသူတွေသွားပါတယ်တဲ့အဲဒီခါကြတော့မှသင်္ကန်းကိုလည်းမဆွဲလာတော့ဘူးရံဘွားကကျင့်သုံးခဲ့တဲ့ကုသိုလ်ကိုသာနှလုံးသွင်းသတိရပြီးတည်သွားတဲ့အတွက်ဒါရင်မနာဒီကိုရောက်သွားပါတယ်တဲ့မင်းကပြောသလိုပဲအဝေါ်စီရတော့ဆိုတော့ကောင်းပါတယ်ရံဘွားနေပြီးတန်းကုန်ငယ်ငယ်လေးဖြစ်တာလဲအဝေါ်စီရကောင်းတာပဲတခါသံဃာကနေပြီးတော့ဒါရဏနာပြည့်တဲ့ပြီးနာသားဖြစ်သွားတာလဲအံဩစရာသိကောင်းတာပဲဒါကိုတာမန်ပုဂ္ဂိုလ်တွေအနေနဲ့တွေးလိုက်လို့ရှိရင်တော့အတော်ဖြစ်နေတာပေါ့သို့တော်လည်းတရားသဘောနဲ့တွေးလိုက်ရင်တော့ဒါဟာရှင်းရှင်းလေးပါပဲစိတ်ကလေးရဲ့အစွမ်းပဲစိတ်စင်ကြယ်လို့ရှိရင်မြင့်မြတ်တဲ့ဘုရားတွေရောက်သွားနိုင်တယ်စိတ်မစင်ကြယ်ရင်ယုံညာတဲ့ဘုရားတွေရောက်သွားနိုင်တယ်အဲမှာမှအပိတ်ပင်အစီတာမရှိဘူးယုံနဲ့ရောက်သွားနိုင်တာကြီးပဲဒါကြောင့်ကြောက်မယ်ဆိုရင်လည်းကြောက်စရာအမှန်ကောင်းပါလေကြောက်စရာကောင်းတဲ့ဘေးတွေကလုံမြောက်ပြီးအာဟုရာတရားတွေရအောင်လို့အားထုတ်မယ်ဆိုရင်လည်းအာဟုရာတရားကအခုနေသာမှာဘလကူကလေးနဲ့ရနိုင်ပါလေဘယ်လိုလဲဆိုတော့နိဒ္ဒေလိုခြင်းကျွေးမြည်တဲ့အလင်းပဲပြောက်လေဆိုတဲ့အတိုင်းနိဒ္ဒေလိုခြင်းမှုဖြစ်ပေါ်လာရင်အဲဒီနိဒ္ဒေလိုခြင်းမှုကိုရှုမှတ်ပြီးပယ်လိုက်ရုံပါပဲအဲဒီတော့ပယ်လိုက်ရင် အရိယာနေအိမ်ကိုရောက်သွားတာပါပဲဒီလိုရှင်မသွားရင်နောက်ကြတော့သောတာပန်လည်းဖြစ်သွားနိုင်ပါလေအရိခါကြတော့အသေးလေးပါးကိုပြည့်ချနိုင်လောက်အောင်ကျန်းတန်းတဲ့နှစ်သက်လူချင်းမှုနိဗ္ဗာန်တရားကျင့်ပြီးသွားပါတယ်အနာဂတ်ဖြစ်သွားလို့ရှိရင်ကာမအယုံကိုနှစ်သက်နေတဲ့ကာမစ္ဆန္ဒနိဗ္ဗာန်တရားဟာလုံးဝကျင့်သွားပါတယ်ညာနာဖြစ်သွားတဲ့အခါကာလကြတော့ရူပဘဝအရူပဘဝတွေကိုตายရတဲ့သိငွေတွေရာဂတွေရောအကုန်လုံးကျင့်သွားပါတယ်ဒါကြောင့်နှစ်သက်လိုခြင်းကျွေးမြည်တင်းအလင်းသက်ပြောက်လေလို့ဆိုထားပါတယ်အဲ့ဒါကိုမနေ့ကအကျေပြောပြီးပါပြီဒီကနေ့သစ္စာပြီးပြောလို့ရကတော့ญาဝရဏိဝရဏကစပြီးပြောရမယ်ญาဝရဆိုတာကိုယ်လုံးရှိတဲ့အာယုန်တွေနဲ့တွေ့ရတဲ့အခါမှာစိတ်ပြည့်စိတ်ဆိုးတဲ့သဘောပါပဲစိတ်ပြည့်စိတ်ဆိုးယောဂမျိုးနှိမ်ချိုးပဲပြောက်လေတဲ့သိတဲ့သိဆိုတဲ့တရားယောဂနဲ့တူပါတယ်တဲ့ယောဂဖြစ်ပေါ်လာရင်အဲဒီယောဂကိုမြန်မြန်ပြောက်အောင်သိကူရတယ်ခေါင်းလေးကြိုက်လာရင်ခေါင်းလေးကြောက်စီလေးခေါင်းလေးကြောက်စီကလည်းအသိရှိနေမယ်ဆိုရင်တခြင်းပဲအဲဒီသိကိုတောက်လိုက်ရတယ်တောက်လိုက်တော့ပြောက်သွားတာပဲဟာခေါင်းလေးဓာတ်လေးကတော့တောက်ပါတယ်ဒီလိုဆိုပြီးတော့လက်ခံထားမယ်အာညုံမဟုတ်ဘူးသိရှိရင်ချက်ချင်းပဲသိတော့ပြီးတော့ကြောက်အောင်ကူရတယ်အဲဒါလိုပဲသိပြသိဆိုတဲ့တရားဖြစ်ပေါ်လာလို့ရှိရင်ယောဂဖြစ်လာတယ်လို့ပဲသဘောထားပြီးညံညံကြောက်တော့အောင်ရှင်းမှတ်ပြီးတော့ပြန်ပြောရမယ်တဲ့ကဲဆိုရမယ်သိပြသိဆိုယောဂမျိုးနှိမ်ချိုးပဲကြောက်လေဆိုဒါစိတ်ဆိုးတာဟာယောဂဖြစ်တာနဲ့ဘယ်လိုတူသလဲဆိုရင်ယောဂဖြစ်တဲ့လူမှာခရင်းပြက်လာတယ်လာရတယ်အထူးအမြင်တော့အပြာယောဂဖြစ်ရင်ခရင်းပြက်တတ်တယ်ငါပြဆိုရင်တော့ခရင်းကသိပ်ပြက်တာပဲခရင်းပြက်လာတဲ့ပုဂ္ဂိုလ်မှာဘာမှရတာမတွေ့တော့ဘူးသူများတွေမှာအင်မတန်ချိုးစိတ်နေတဲ့ရတာပဲနဲ့အဲ့ဒီခရင်းပြက်တဲ့လူစကြည့်ရင်ခါနေရတယ်တကယ်တော့ရတော့ဟာချိုးနေတာပါပဲဒါပေမဲ့အဲ့ဒီခရင်ပြည့်တယ်လို့စကြည့်ရင်တော့ခါနေတာတည်းအဲ့ဒါတကယ်တရားတွေကရတာပြတာမဟုတ်ဘူးသူစာကိုကပြည့်နေတာသူစာဘာဖြစ်လို့ပြည့်တယ်လဲဆိုရင်ယောဂဆွဲတာနေလို့ပါပဲယောဂမရှိငယ်တုန်းကတော့သူ့မှာမြင်မြင်ရှက်ရှက်ကောင်းနေတဲ့ကြာပါပဲအရာသာဘောနေတာပါပဲယောဂဆွဲကလာတော့မှသူကလည်းငါပြဲပြီးတော့ကောင်းနေရတာတွေလဲငင်ငင်ချက်ချက်မရှိတော့ဘူးဘယ်အားမှမကောင်းတော့ဘူးအဲဒါလိုပဲသတိလာလို့ရှိရင်ဘယ်လိုကောင်းတဲ့စကားကိုကြောက်ကောင်းတယ်လို့မထင်တော့ဘူးသိဆိုးနေတဲ့အခါသွားပြောရင်တော့နားမထောင်တော့ဘူးဒါတိုင်းပြောလို့နားထောင်နေကြပုဂ္ဂိုလ်ဖြစ်ပေမဲ့သိဆိုးနေတဲ့အချိန်ကာလကြာရင်ဖြာနေတဲ့သဘောနဲ့ပြောတာကိုလည်းလက်မခံတော့ဘူးဟိုဘက်ကလိုက်သလိုလိုဒီဘက်ကလိုက်သလိုလိုနဲ့ပြောတဲ့လူကပါရောပြီးတော့မုန်းတဲ့ဒါကြောင့်စိတ်ဆိုးနေတဲ့ပုဂ္ဂိုလ်တွေကိုပြောဆိုတဲ့အခါမှာအင်မတန်သတိပြုရတယ်လူမျိုးရံပြင်းနေရမှာဈာန်မြေတဲ့သဘောနဲ့သွားပြီးတော့အကျိုးသိအကြောင်းသိရစကားပြောရင်တဲပြီးလက်မခံတာဘူးစိတ်ဆိုးရတယ်ရံပြင်းနေတဲ့ပုဂ္ဂိုလ်တွေသွားပြီးရံပြင်းပြီလို့ရှိရင်အမိမိပါအရေးနဲ့ခံရတတ်တယ်အဲ့ဒါဘာဖြစ်လို့တော့ဆိုရင်သူ့မှာဒေါသဆိုတဲ့ယောဂကနေလို့ပါပဲအကျိုးရှိရာရှိချောင်းလာပြီးပြောတဲ့စကားတွေကတော့အင်မတန်ဖုတ်တံပါပဲဒါပေမဲ့လို့သူ့အတွက်မှာတော့အဖုံးတံပဲအရသာမရှိပဲဖြစ်နေပါတယ်တဲ့ခေါင်းကပြောခဲ့တဲ့ငကြားယောဂဆွဲကနေလို့သဘင်ပြနေတဲ့ပုဂ္ဂိုလ်မှာအရသာမရှိသလိုပါပဲဒီတော့ဒေါသများဖြစ်လာလို့ရှိရင်
ငါမှာယောဂဝေဒနာသွက်ကကြီးလို့အောင်းမိပြီတော့ယောဂဝေဒနာသွက်ကတယ်ဆိုလို့ရှိရင်စိတ်နေနာကူမှမကူလို့ရှိရင်ယောဂကတူပွားလာလို့ဘုံမတော်ရင်ပြီးရတယ်အဲဒီလိုတော့ဒီရောဂါကလည်းတူပွားလာလို့ရှိရင်မျက်မှောက်မှာလည်းအကျိုးမဲ့တွေအများကြီးဖြစ်နိုင်တယ်တခါတည်းဟန်တဲ့င်းစားထဲမှာဒီပြုပုံမျိုးတွေပါလာတယ်။ညီမတွေ၊ညီကိုတွေ၊မောင်နှမတွေ၊အမှန်တန်ကိုချစ်ခင်ကြံတော့နေတဲ့ပုဂ္ဂိုလ်တွေဟာအကြောင်းတစ်ခုခုကြောင့်အပြောမတဲ့ဆုံမတဲ့အခါတရားနဲ့တရားနဲ့စိတ်ဆိုးပြီးတော့ဒုက္ခရနဲ့တောက်ရိုက်ကြီးလို့ရုတ်တရက်သေးသွားတဲ့အကြောင်းဒီတော့မှပြင်းမှမိတဲ့သူမှတခါတည်းရုံးမြဖြစ်ရတဲ့အကြောင်းတွေတွေ့ရတယ်။အဲ့ဒါတွေဟာအစကတော့အမှန်တန်ချစ်ခင်နေတဲ့ပုဂ္ဂိုလ်တွေပဲဒေါသကြောင့်အကျိုးမဲ့ဖြစ်သွားတာတွေပဲဒေါသနဲ့စိတ်ဆိုးပြီးရိုင်းနေပြီလို့ကိုညီမလေးကိုမောင်လေးစသည်ချင်းပေါ့လေအဲလိုဟာတွေဘုန်းကြီးသတင်းစာထဲမှာမတိကျပြီးတော့ပြီးစုမိပါတယ်ဒါတွေဟာဒေါသဆိုတဲ့စိတ်ရဲ့စိတ်ဆိုးယောဂမျိုးဆွဲကပြီးတော့သူယောဂသူမတိနိုင်လို့အကြီးအကျယ်ဒုက္ခရောက်သွားတာတွေပါပဲကိုယ်အင်မတန်ချင်းမြနိုးနေတဲ့ပုဂ္ဂိုလ်လဲဒီကြီးအဲကိုယ်အင်မတန်ချင်းမြနိုးနေတဲ့ပုဂ္ဂိုလ်ကလဲဒီကြီးပျက်စီးပြီးသွားသေးရဲ့လောကရာဇဝမှုတွေကလဲဖြစ်ရသေးရဲ့ဘယ်လောက်များစိတ်ချမ်းသာစရာကောင်းမလဲလို့ဒါတွေဟာပြောစရာတော့မလိုပါဘူးလွန်ထင်ကြနေပါပြီဒီတော့ကဟာမျက်မှောက်လောကတွင်လဲမကောင်းကျိုးပေးပြီးတော့မိကောင်းဆွေကောင်းတွေနဲ့မိပြက်ဆွေတွေဖြစ်စီရတဲ့ပြီးတော့မကောင်းမှုအကုသိုလ်တွေပွားများပြီးတော့ဓမ္မလောကမှာလဲပယ်လေးပါးကြပြီးဆင်းရဲဒုက္ခရောက်စေတတ်တယ်။ဓမ္မတန်ကြောက်ရွံ့ကောင်းပါလဲဒီရောဂါကြောင့်အကျိုးမဲ့ဖြစ်တဲ့ဘုံဘုံမြတ်စွာဘုရားကပါရဂဝုထုတစ်ခုပေါ်ပြပြီးတော့ထားပါတယ်။အဲဒီပါရဂဟာဓမ္မတန်ကောင်းပါလဲမြတ်စွာဘုရားမပွင့်မီရေခါကာလတုန်းကဘာဝတိပြည်မှာဝေဟိကာဆိုတဲ့အင်ရှင်မတယောက်ရှိပါတယ်အဲဒီအင်ရှင်မကိုကိုကျင်တရားကောင်းတယ်စိတ်နဲ့သဘောထားကောင်းတယ်လို့အရာကချီးကျူးနေကြတယ်ဝရိကဟာသရောကောင်းစိတ်ရှိတယ်ပြောဆိုကလည်းအမှန်ကောင်းတယ်ကျူးကျူးသာသာရှိတယ်သက်သာရည်မှလည်းပေါ်ယူရည်နဲ့အမှန်ကောင်းတယ်တကယ်သူတော်ဝန်မလေးပဲလို့ဒီလိုအရာကချီးကျူးနေကြပါတယ်ကိုယ်ငါလဲជីကျူးဒီငါလဲជីကျူးနေပေါ့လေသူရဲ့ချွေးညက်ကိုမတွေ့ကြလို့ជីကျူးနေတာပေါ့အဲ့ဒီအိမ်မှာဂျုံမတယောက်ကလည်းရှိတယ်တဲ့သူ့နာမည်ကတော့ကာလီတဲ့ကာလီဆိုတာပါဠိစကားပဲမဲနေတယ်လို့ဆိုလိုပါတယ်ဒါကြောင့်ဗမာလိုဆိုတော့သူ့ကိုမိနေလို့ခေါ်ရမှာပေါ့အဲ့ဒီကာလီဆိုတဲ့ဂျုံမကကိုယ်င်းသွားလည်းပဲသူ့သခင်မရဲ့စိတ်သဘောကောင်းကြောင်းသီခန္ဓာကြောင်းဘောဘောရွေရှိကြောင်းနေကြီးကျူးနေကြရေရင်သွားလဲကြီးကျူးနေကြနဲ့ဝရိကာကိုအကုန်လုံးကကြီးကျူးနေကြတာကြီးတဲ့ကြားနေရဒါကြောင့်ဒီနေ့တော့ကာလီကဒီလိုစဉ်းစားတဲ့တို့သခင်မကအဟုတ်ပဲစိတ်သဘောကောင်းနေလို့လားဒါမှမဟုတ်ရင်လဲအင်းမီးရကိစ္စတွေငါဆောင်ရွက်နေတာကပဲအချိုးတကြအသင်းပြေးနေလို့လားစုံစမ်းကြည့်ဦးမှာပဲလို့ပြန်ပြီးတော့သူကစုံစမ်းရေးလုပ်တယ်တဲ့ဘယ်နဲ့လုပ်တယ်လဲဆိုလို့ရှိရင်ဒီနေ့တော့အခါကာလကြတော့သူကအခါတိုင်းတော့အိယာကစောစောမထဘဲနဲ့အိယာထဲမှာပေးပြီးတော့အိတ်နေတဲ့အဲဒီလိုစုံစမ်းရေးအနေနဲ့ပေးပြီးအိတ်နေတော့နည်းနည်းလေးနဲ့အခါမှာဝရိကာဆိုတဲ့အရှင်မကအိယာကထားပြီးအခြေအနေတွေကိုရှောက်ကြည့်တယ်ပြီးတော့ခါတိုင်းလိုမျက်နှာပစ္စည်းရေတို့ဘာလို့အစအစရရအစင်းနဲ့မရှိတာကိုတွေ့ရတာပေါ့မိဘတွေမှလည်းချေရေးပြွေးတွေလည်းဘာမှမလုပ်ရသေးဘူးအမိုင်လေးဇာစတွေလည်းဘာမှမလုပ်ရသေးဘူးအဲ့ဒါတွေကိုတွေ့ရတယ်တွေ့ရတော့ဝရိကာကစဉ်းစားတယ်ဒီကနေ့ကာလီဟာအိယာကထောက်ဝန်ပေါ်သေးဘူးခါတိုင်းလုံးနေကြအလုပ်တွေဘာမှမလုပ်ရသေးဘူးသို့တော်သူဟာနေမကောင်းလို့ညာလေးလားမသိပါဘူးလို့ဆင်ញင်ပြီးသူက စဉ်းစားသေးပါဘူးဒီစိုးစရာအကြောင်းကမလုံးတော့သေးတဲ့ဟာကိုမြင်ကောင်းချာလုံးနဲ့တူပါရဲ့လို့ကရုဏာလေးနဲ့သနာစိတ်တောင်ဖြစ်လိုက်ပါသေးတယ်။ဘုရားကပြောခဲ့တဲ့စိတ်ရဲ့စိတ်ဆိုးရောတာကမကသေးလို့သူကစိတ်ကောင်းတော့စိတ်ကြည်လင်တော့မှရှိပါသေးတယ်။ဒါကြောင့်မြင်မကောင်းလို့ထင်ပြီးတော့သူကကာလီအနီးပါသွားပြီးမေးပါတယ်။အေးကာလီလို့ခေါ်လိုက်တယ်။ဘာလဲသခင်မလို့ကာလီကပြန်ကြားတယ်။ဟဲ့နင်အေးရမထားသေးဘူးလား။မထားသေးဘူးသခင်မပါလေလို့မြင်ကောင်းလို့လားဘာမှတော့ဖြစ်ပါဦးသခင်မအိတ်ချင်လို့ပဲအိတ်နေပါတယ်လို့ကာလီကဒီလိုပြောတာကိုဒီတော့ဝေရီကာပဇာကဘာမှမပြောသေးဘူးနဲ့ညနာလေးကတော့ပြည့်သွားတယ်ဘယ်နဲ့လဲသဒ္ဓါတိုင်းလုံးနေကြလို့ကိုသူမလုပ်ဘူးဘာဖြစ်နေပါလိမ့်မလို့ဒီကောင်မဟာဖောက်ပြန်လာတာပဲလို့စိတ်ကခုသွားတယ်ကာလီကလည်းပါပဲသိချင်အောင်ဆောင်ပြီးတော့သူသခင်မဘယ်လိုနေတယ်လဲစိတ်ဆိုးသလားမဆိုးဘူးလားဆိုတာကိုတစည်းတစောင်းကဲခါပြီးကြည့်နေတာကိုဒါကြောင့်သူသခင်မမျက်နှာလေးညှိုးပြီးမျက်မှောင်လေးကုတ်သွားတာကိုသူကမြင်သွားတယ်ယောဂဆွက်ကစပြုလာတာကိုရင်းမိသွားတာပေါ့ဒီတော့ကာလီကအင်းသူသခင်မစိတ်တော်ဆိုးရတာပဲဒီဆိုရအကြောင်းကမရှိလို့စဉ်းဆိုးပဲနေတာဘူးသူတော်သိမသေးကြသေးဘူးတခါထပြီးစုံမလိုက်အောင်ပါပဲလို့ကြံပြီးတော့နောက်တည့်လည်းအိယာကစောစောမထဘဲနဲ့နေကြတဲ့အဲဒီလိုမထဘဲနေတော့အရင်နေ့ကလိုပဲလာပြီးတော့ဝေရိကကမေးရတယ်ဟေးကာလီနေအိယာမထသေးဘူးလားမထသေးဘူးသခင်မဘာကြောင့်လဲဘာမှဖြစ်ပါဘူးသခင်မလို့ဆိုတော့ကာလီနောနေငါအကြောင်းကိုသိမဲတဲ့အဲဒီလိုနှုတ်ကထွက်လာတယ်တဲ့စိတ်ထဲရင်မကားဘူးနှုတ်ကိုရောက်လာပြီအဲ့ဒါဟာဒေါသဖြစ်လို့ဒေါသလျောက်စိတ်ကလေးနဲ့လှုပ်တာအခုလူတွေစကားပြောနေကြတာလဲစိတ်နဲ့ကြီးအဲစိတ်နဲ့ကြီးပါပဲသွားရင်လည်းစိတ်နဲ့ပဲလှူရှားရင်လည်းစိတ်နဲ့ပဲကျူလို့သမျှဟာစိတ်နဲ့ကြီးပဲအဲ့ဒီစိတ်ကလေးကိုမိအောင်ဖမ်းမှုလိုပါတယ်သူ့ကိုဖမ်းမမိနိုင်လို့ခက်နေတာဒီစိတ်ကလေးဟာအင်မတရာရောက်ပါတယ်ကောင်းရင်လည်းသူပဲမကောင်းရင်လည်းသူပဲဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေကိုလုပ်ရင်လည်းပဲဒီစိတ်ပဲမကောင်းတာတွေလုပ်လည်းဒီစိတ်ပဲဒီစိတ်ကိုနိုင်မှုရအရေးကြီးပါတယ်ဥရောပတို့အမေရိကန်တို့နောက်နိုင်ငံကပုဂ္ဂိုလ်တွေကတော့မအားလို့တည်းဆိုလို့ရှိရင်သူတို့ကတော့အနိမ့်ယုဒ္ဓကိုဖမ်းကြတယ်အဲဒီအနိမ့်ယုဒ္ဓကိုနိုင်နေအောင်လို့ဖမ်းပြီးတော့သူတို့ကအမတန်ကြောက်စရာကောင်းတဲ့လက်နဲ့တွေကိုလှုပ်ပြီးအသုံးပြုနေကြတယ်အပြင်ဘက်ကအထယ်ရရတွေကိုနိုင်နေဖို့အတွက်မှာတော့သူတို့ကသိလိုက်စပြီးတော့နေကြတယ်အရေးကြီးတာကတော့ကိုယ်ထဲကစိတ်ကပို့ပြီးရေးကြီးပါတယ်အဲဒီစိတ်ကလေးနိုင်နေဖို့ကလိုပါတယ်ဒီစိတ်ကလေးမနိုင်နေလို့ရှိရင်ဒီစိတ်ကလေးကဒုက္ခတွေအများကြီးပြနေတာဒါကြောင့်ဝိရိယိကမှာဒေါသစိတ်ကနှိုးစော်လိုက်လို့ဉာဏ်နာတဲ့စကားကလေးနှုတ်ကပေါ်လာတာနိရောဂာလီကငါဒီနေ့တိုင်းတော့ဟုတ်ပြီမှန်ပြီဒုသခင်မမှာဒေါသကတော့ရှိနေတာပဲစိတ်ဆိုးစရာအကြောင်းမရှိလို့ဒါစိတ်မဆိုးပဲဖြစ်နေတာပဲလို့ဆုံးချလိုက်ပါတယ်ဒါပေမဲ့ဒီကြတဲ့ဒီကြအောင်ထပ်ပြီးသုံးသားလိုက်ဥမှာပဲလို့ကြံပြီးတော့နောက်တည့်လည်းဣရာကစောစောမထပဲနေကြတဲ့အဲဒီတော့ဝေရဟိကာကကာလီရဲ့အပေါ်မှာစောစောကလေးကစိတ်ဆိုးနေပုံရပါပြီဒီကောင်မတော့ဖောက်ပြန်နေတော့တာပဲဘာဖြစ်တယ်လဲမသိဘူးအရင်ကလို့မဟုတ်တော့ဘူးပြစီနေပြီဆိုပြီးစောစောတွေကသိဆိုနေဝင်ရပါတယ်ဒါကြောင့်ဟေးကာလီအေးရမထားသေးဘူးလားမထားသေးဘူးသခင်မဘာဖြစ်လို့တော့လို့မေးတဲ့အခါမှာဘာမှဖြစ်ပါဘူးသခင်မလို့ပြောလိုက်တော့ဘာမှဖြစ်နေငါအကြောင်းသိရဟဲ့ဆိုပြီးတော့တကားကလနဲ့ပေါက်လိုက်တာတကားတဲ့ကာလီမှာခေါင်းကွဲသွားပါရောတဲ့အဲ့ဒါ စိတ်ကနေပြီးတော့ဝစီကနေမကအဘူးကာယကံကိုရောက်သွားတာပဲအဲဒီလိုကာယကံတော့ကျူးလွန်လိုက်တဲ့အတွက်ကာလီမှာကောင်းကွယ်သွားကြတယ်အဲဒီကောင်းကွယ်သွားတဲ့ကျွန်မကာလီကကောင်းကွယ်သွားအောင်ပြစ်ခတ်တဲ့အကြောင်းကိုအိမ်ကြီးရင်းနေရှောက်ပြီးတိုင်နာပါတယ်ကျမဖြစ်ပုံကိုကြည်ကြစမ်းပါအောင်တော်တော်တို့အိမ်မှာခိုင်းကြစီကြဆိုရင်ကျမတယောက်ပဲရှိတယ်ဒီတယောက်တည်းရှိတယ်ကျမကိုအိယာကစလုံးမထတာနဲ့ဒါတော့ကျန်းကျန်းထန်းထန်းရိုင်းနေသင့်ပါရဲ့လားအိယာကဖြင့်ချီချီလိုက်ကြတာမပြောပါနဲ့တော့ဝရိယရှိကတကယ်သူတော်မကောင်းပါလေတဲ့ဘာမှကျန်းကျန်းထန်းထန်းမပြောတော့ဘူးတဲ့ဘော်ရည်ရှိတဲ့ဒီဘောကောင်းတဲ့ရှင်းမှုလိုက်ကြတာဒီသမအောင်အဲဒီသူတော်ကောင်းမလေးကဒီတယောက်တည်းရှိတဲ့စေကံကြောင့်မကိုဒီလောက်ကျန်းကျန်းထန်းထန်းတကားကလာနဲ့ပေါက်ရသလားကျွန်မမှာခေါင်းကွယ်သွားပါပြီလို့ဆိုပြီးတော့အရာထဲလျှောက်ပြီးတိုင်နန်းတယ်ဒီတော့အရာထဲကလူတွေကကဲ့ရကြတယ်ဝိရဟိကတော်တော်ကြံ့နေသိတိုင်းတာပဲဒီကလေးမလေးတယောက်တည်းရှိတာကိုဒီလိုရေဆက်ဆက်လောကမလားစသည်ဖြင့်ကဲရကြတယ်ကဲရတာဟာယခင်ကချီးမွမ်းလာတယ်တောင်းကြပါသေးတယ်တဲ့ကြီးကျူတယ်ဆိုတာဖြစ်ဖို့သိမ့်မလွယ်ဘူးကဲရတယ်ဆိုတာကတော့အင်မတန်ဖြစ်လွယ်ပါတယ်အကြီးကျူခံနေတဲ့ပုဂ္ဂိုလ်ဟာကြီးကျူစရာကုန်တဲ့ပြည့်စုံအောင်လို့အင်မတန်ကြိုးစားရတယ်ကာယကံဝစီကံအစသာရာတွေမှာအမှန်တရားဆောင်ပြီးနေမှချီချူပဲကုံလေးတခုဖြစ်ပေါ်လာတာအဲဒီလိုဖြစ်ပေါ်လာတဲ့ကုံလေးကိုလည်းကြောက်ပြက်မသွားအောင်လို့စောင့်ရှောက်ရတာကလည်းတော်တော်ခရင်ပါတယ်တောင်းလေးပါတယ်သူကလည်းဒီနေ့လောက်ကောင်းနေရင်လည်းပြီးတာမဟုတ်ဘူးဇလာလောက်ဒီနေ့လောက်ကောင်းနေရင်လည်းပြီးတာမဟုတ်ဘူးနောက်နေ့နောက်လနောက်နေ့တည်းလဲကောင်းရဲ့ကောင်းနေမှတသက်ပါလုံးအသက်ထဆုံးကောင်းနေမှဒီကောင်ကဒီနေ့ဒီပြီးတော့ပြည်စုံနိုင်ပါလေ။အချို့များသော်တော်ကောင်ကကောင်းနေတယ်မယ်လို့ဒီကံကြီးကြမှာကျင့်ဟုတ်ကပြက်သွားလို့အဲဒီကောင်နေရဲ့ပြီးနာမည်ပြက်သွားချက်ကြတယ်။ဒါကြောင့်ကောင်းတဲ့ကောင်ကိုဆောင်ထားဖို့ဆိုတာတည်ပြီးမလွယ်ဘူး။သော်တော်ကိုခက်ပါလေ။အကဲခံရဖို့ဂုံပြက်ဖို့ဆိုတာကတော့သိမ့်ရတာ။သူကဘာမှမခက်ဘူး။အခုချက်ချင်းလုံးအခုချက်ချင်းကုန်ပြတ်တယ်ဘယ်သူဖြစ်ဖြစ်လုံနိုင်လဲလွယ်လိုက်တာမပြောပါနဲ့တော့လူကအမှန်လွယ်တာအဲဒီကုန်ပြတ်တယ်ကဲရခါရတယ်ဆိုတာဘယ်ကလာတော့ဆိုရင်အခုပြောနေတဲ့စိတ်ပြစိတ်ဆိုဆိုတဲ့ယောဂဆိုစီကအများဆုံးလာတာပါတယ်ဒီစိတ်ဆိုယောဂဝင်လာရင်ဒီယောဂကြောင့်စိတ်မူရာကမမှနှုတ်မူရာကမူမမှဂုံမူရာမူမှနဲ့ဖောက်ပြန်မိလာတယ်အဲဒီလိုခါမှာကဲရပေါ်တွေကဖြစ်လာတော့တာပဲဒါကြောင့်ဒီယောဂါကိုနှင်ချိုးပဲဖြောက်ရမယ်ဒီလိုပဲကြောက်တာကတော့တရားထုတ်စင်မှလည်းအသုံးကျတယ်တရားမထုတ်ပဲလွတ်နေတဲ့ခါမှလည်းအသုံးကျပါတယ်လူတိုင်းလူတိုင်းအတွက်အခါခါသိမ့်အသုံးကျပါတယ်လူကြီးလည်းအသုံးကျတယ်လူငယ်လည်းအသုံးကျတယ်လူတွေဆိုတာကိုတယောက်တည်းနေနေတဲ့ပုဂ္ဂိုလ်ကတဲကြီးရှိတာမဟုတ်ဘူးအများနဲ့ဆက်ဆံပြီးနေကြရတယ်။ယူရဲရတဲ့ကအိမ်ထဲမှာဆိုရင်အ ਨੇ ဆုံးသမီးခင်မနှစ်ယောက်လောက်တော့ရှိနေကြတာပဲ။အဲဒီမျိုးချင်းချင်းညွတ်နေဖို့ရအရေးကြီးပါတယ်။နှုတ်သုံးစသည်တူတူနေထိုင်ကြရမှာကိုယ်လိုမကြသူ့လိုမကြနဲ့စိတ်ဆိုးစရာလေးတွေကတော့ကျန်းမာမဟုတ်ဘူးရှိမှာပဲ။အဲဒီလိုစိတ်ဆိုးကြရလေးတွေကရှိတော့အချင်းချင်းစိတ်ဆိုးကြပါရောအဲဒီလိုစိတ်ဆိုးလာလို့ရှိရင်ယောဂဆောကလာပြီလို့သာမှတ်ပြီတော့အဲဒါကိုမြန်မာရှုမှတ်ပြီးတော့ပဲရမယ်မပယ်လို့ရှိရင်အဲဒီစိတ်ကကြီးပွားလာပြီတော်တော်ကြာတော့နှုတ်ကမပြောတင်တာတွေကိုပြောမိမယ်အဲဒီတော့ကြောင်းနေရောက်မေတ္တာပြည့်ပြီးအစမပြေဖြစ်ကုန်ရောတော်ကြာပြောရုံနဲ့မကဘူးကာယကံမြောက်ကျူးလွန်လဲသွားရတယ်အဲဒီလိုကာယကံမကျူးလွန်သွားရင်တော့ပြောစရာမလိုတော့ဘူးအချင်းချင်းတကွဲကြစီဖြစ်ပြီးဒုက္ခတွေရောက်ကုန်တာပါတယ် ဒါလောကတွင်မကောင်းကျိုးပေးပုံပဲမကောင်းမှုအကုသိုလ်ကံမြောက်အောင်ကျွလုံးမြင်တော့တန်မြာမှာလဲမကောင်းကျိုးဆင်းရဲဒုက္ခတွေကိုအကြီးအကျယ်တွေ့ရတာပါတယ်ဒါကြောင့်တရားမထုတ်တဲ့ပုဂ္ဂိုလ်တွေလည်းပဲကိုယ်နေရထိုင်ရင်းမှာစသည်စသရရမှာအဆင်ပြေစရာအတွက်ကောင်းကျိုးချမ်းသာတွေရောက်စေရန်အတွက်ဂုဏ်မပြည့်စေရန်ဂုဏ်တက်စေရန်အတွက်ဘာလို့နေတော့ဆိုရင်အဲဒီစိတ်ဆိုးရောဂါအဝိမခံမှုရလုံးနေပါလေလောကမှာပုဂ္ဂိုလ်ကိုယောဂဝေဒနာတွေဆွဲနေရင်အခြားလူတွေကညွန်ညတယ်မုန်းညတယ်ကိုအင်းနာလူမကချင်ဘူးအထူးအားဖြင့်ကိုရေယောဂညီနာယောဂများဆွဲနေလို့ရှိရင်အဲ့ဒီလူရဲ့အင်းနာဘယ်လာခြင်းလိမ့်မလို့မလာခြင်းဘူးမတန်ခင်းမင်းနေတဲ့ပုဂ္ဂိုလ်တွေတောင်မှကုသကကနေဖို့ရာသောတော်တောင်လေးပါတယ်ပြီးတော့ကုသတတဲ့ယောဂတွေဆိုတာကလည်းရှိသေးအဲ့ဒါတွေများဆိုလို့ရှိရင်သူချင်းမျိုးချင်းလဲအနိပမလာဝင်ဘူးလာတော့လာကျင်တာပဲယောဂကုမာဆိုလို့တချို့ကမလာဝင်ဘူးကြောက်တယ်ယောဂဆွကနေတဲ့လူကိုချစ်ခင်ညာနိုးနေတဲ့ပုဂ္ဂိုလ်တွေတောင်အနိမိဆတ်ဆတ်ဆက်ဆံမှုရာထဲရင်လာတတ်တယ်အဲ့ဒါလိုပဲယောဂနဲ့လာတူတဲ့ဒီဒေါသစိတ်ကောက်ရောက်လာလို့ရှိရင်ဖြင့်ခင်မင်းနေတဲ့သူအချင်းချင်းလဲခင်မင်းနေတဲ့သူအချင်းချင်းလဲမေတ္တာတွေပြည့်ကုန်တဲ့ဒါကြောင့်ဒေါသဖြစ်လာလို့ရှိရင်အဲ့ဒါကိုရှုမှတ်ပြီးတော့ပြရတယ်ဒီပြင်ဟာတွေကိုမရှုနိုင်မမှတ်ရင်နိုင်ရင်လည်းနေပါစေဒါလေးတစ်ခုကိုတော့ရှုမှတ်ပြီးတော့ပြရတာကောင်းပါတယ်လောကနေထိုင်ရေးတွေရောအကုန်လုံးချမ်းသာသွားအောင်ဘုန်းကြီးကဒါလေးတစ်ခုတော့အထူးတိုက်တွန်းပါတယ်တရားဟောတိုင်းဟောတိုင်းဒါကိုအများရန်သတိပြနေရတယ်ဘာဖြစ်လို့လဲဆိုရင်လူတွေဟာမုန်းကြတယ်ဒေါသဖြစ်ကြတယ်ဆိုတာဘယ်သူတွေနဲ့ဖြစ်ကြတယ်လဲဆိုရင်စဉ်းစားကြည့်ပါအနည်းဆုံးပုဂ္ဂိုလ်တွေနဲ့ဖြစ်ကြတာပဲမဟုတ်လားတဦးနဲ့တဦးအကျိုးဆောင်ကြလို့ဆိုတော့လေဘယ်သူတွေကဆောင်တော့အနည်းဆုံးပုဂ္ဂိုလ်တွေကဆောင်တာပဲအတူနေတဲ့ပုဂ္ဂိုလ်တွေကဆောင်တာပဲအာကိုရမယ့်ကိစ္စဆိုရင်ဘယ်သူတွေကိုအာကိုရတော့လူတွေနဲ့ပုဂ္ဂိုလ်တွေအကိုရတာပဲအဲဒီလိုပဲစိတ်ဆိုးကြရောဆိုတော့လေအတူနေတဲ့ပုဂ္ဂိုလ်တွေအနည်းကဆုံးပုဂ္ဂိုလ်တွေနဲ့စိတ်ဆိုးကြတာပဲဟိုဝိကြီးရလူတွေကိုသွားပြီးစိတ်ဆိုးလို့မဖြစ်ပါဘူးတခြားမျိုးရွာတခြားနိုင်ငံမှာနေတဲ့လူနဲ့စိတ်ဆိုးဖို့ရာအကြောင်းကကျဲမရှိပါဘူးကျုံခဲ့ပါတယ်အဲဒီလိုတခြားမျိုးရောတခြားနိုင်ငံကလူဆိုတာဟာအများအားဖြင့်သိတောင်းမသိဘူးဟိုမှာအဲဒီလိုလူရှိမှတောင်းမှမသိဘူးအဲဒီမသိတဲ့လူကိုဘာစိတ်ဆိုးစရာရှိမလဲဘာမှစိတ်ဆိုးစရာမရှိဘူးစိတ်ဆိုးစရာမရှိသလိုပဲအဲဒီမသိတဲ့လူရဲ့အကျိုးကိုလည်းမဆောင်ရနိုင်ဘူးအဲဒီလူကလည်းကိုယ်အကျိုးကိုမဆောင်ရနိုင်ဘူးအချင်းချင်းအကျိုးဆောင်တယ်ဆိုတာအတူနေပုဂ္ဂိုလ်တွေမြင့်စတဲ့ပုဂ္ဂိုလ်တွေပဲအချင်းချင်းမုံညာသောရံထူးကြသောဆိုရင်လဲမြင့်စတဲ့အတူနေပုဂ္ဂိုလ်တွေပဲတောရတွေမှာရံထူးကြတယ်ဆိုရင်အိန္ဒာမြင့်ချင်းရံထူးကြတာပဲဘဝင်းနဲ့ဒီရင်ဤကနေတဲ့အိညာချင်းချင်းဖြစ်ကြတာပါပဲဒိန်တို့နေကြောကိုသွားပြီးရံထူးတာကတော့ရှားပါတယ်အဲ့ဒီတော့အာကိုရရခြင်းလဲနီးတဲ့ပုဂ္ဂိုလ်တွေကိုအာကိုရတာပဲ။ရံဖြစ်ရင်လဲနီးတဲ့ပုဂ္ဂိုလ်ချင်းရံဖြစ်ကြတာပဲ။အဲဒီလိုရံမဖြစ်ဖဲနဲ့အချင်းချင်းအာကိုပြီးတော့မေတ္တာမပြည့်တဲ့အစင်ထာဝရအချင်းချင်းကူညီဆောင်ရွက်ပြီးသွားနိုင်ဖို့ဘာလို့နေရောဆိုရင်အဲဒီဒေါရယောဂမဆွဲကဖို့ရလို့နေပါတယ်။ဆွဲကလာလို့ရှိရင်လဲညာညာဆင်းကုဖို့လိုပါတယ်။ဒါကြောင့်ဒါလေးကိုတော့အမြဲတမ်းဆောင်ထားမှာပဲအလွန်သုံးကြပါလေစိတ်ထဲမှာဖြစ်လာရင်စိတ်ထဲတွင်ပဲပျောက်သွားအောင်ရှုမှတ်ပြီးတော့ပြေးရမယ်နှုတ်မူရာကိုယ်မူရာတွေပြည့်မသွားစေနဲ့စိတ်ဆိုးတဲ့အခါမျက်မှောင်လေးကုတ်မျက်စောင်းလေးထိုးနဲ့ဉာဏ်ညို့ဖို့ဖြစ်သွားတတ်တယ်အဲဒီလို ကိုယ်မူရာမျက်နာမူရာအနည်းငယ်ပြက်လာတဲ့ဆိုရင်အဲ့ဒီအနည်းငယ်ပြက်ယုံနေမဲ့ရပြီးတော့ရှေ့ကိုတွုံးမလာအောင်ထိမ့်သိမ့်မူရာလိုပါတယ်ကိုယ်မူရာပြက်အားနေပြီးတော့နှုတ်ကပြောဆုံးကြီးလာရတဲ့အဲ့ဒီလိုပြောကြီးရရင်လည်းညာညာမပြောကြီးသေးခင်တခွန်းကတခွန်းနဲ့ပို့ပြီးတော့ရှေ့ကိုဆက်မပြောမိအောင်ရှုမှတ်ပြီးတော့ပယ်ဖို့ရလိုပါတယ်အဲ့ဒါအလွန်ကြီးကြီးပါလေဒါကြောင့်ဒီရိယဝါဒကျင့်ဝတ်တွေကအခြားကျင့်ဝတ်တွေမကျင့်နိုင်စေကမူဟောဒီဆောင်မှုကလေးရတော့ကျင့်ကြဖို့ရဘုန်းကြီးကအထုတိုက်တွန်းပါလေကဲထပ်ပြီးတော့ဆိုကြရအောင်မယ်စိတ်ပြက်စိတ်ဆိုးယောဂါမျိုးနှိမ်ချိုးပယ်ဖြောက်လေဆိုရာဘာရပြီးတော့ဌိနမိတာကိုပြောဖို့အလဲရောက်လာပြီဌိနဆိုတာကထိုင်းနေတဲ့မိတာဆိုတာကမှိုင်းနေဒီတော့ဌိနမိတာဆိုတာထိုင်းမင်းပြင်းကြီးတာပေါ့အတူကျုပ်ဆိုရင်တော့ပြင်းတာပါပဲဘယ်လိုနေရာမှာပြင်းတာလဲဆိုရင်ကုသိုလ်တရားတွေနဲ့စားပြီးတော့ပြင်းတာတဲ့ဒါနပြုအားမှာပြင်းတယ်သီလဆောက်တရားမှာစောင့်ကြရမှာပြင်းတယ်တရားရှိခွေရမှာပြင်းတယ်တရားနာရမှာပြင်းတယ်တရားအထူရမှာပြင်းတယ်ဒါတွေဟာကိဏမိတာတွေပါပဲအထူအပြင်းတော့တရားနဲ့ဆက်ပြီးတော့ပြင်းတတ်တယ်အခုတော့တရားနာဖို့ရာကိုပဲတချို့ကပြင်းတာနဲ့မနာနိုင်ဘူးဘုရားနိဗ္ဗာန်ဆိုတာကိုတော့လူကျင်ကြတာပဲဘယ်သူကိုမေးမေးလူကျင်တယ်လို့ပြောမှာပဲဒါပေမဲ့နိဗ္ဗာန်ကြောင့်တရားကိုအားထုတ်ပါဆိုတော့တရားနာဖို့ကစပြီးတော့ပြင့်နေတာတည်းတချို့ကတရားတော်နာနိုင်ပါရဲ့ဒါပေမဲ့တရားထုတ်ဖို့ရကြတော့ပြင့်နေတာတည်းတချို့လဲဘေးကအတိုက်တွန်းကောင်းတာနဲ့တရားတော်လာပြီးတော့အားထုတ်ကြပါရဲ့ဒါပေမဲ့ခီးရရရောအာမထုတ်ပြန်ဘူးပြင်းတာနဲ့ယောတိယတော်အားထုတ်နေတော့တရားကမတိုးတက်ဘူးအဲ့ဒါထိုင်မှန်ပြင်းမှုကပိပင်တားမှုတွေပိပင်တားမှုတွေပါပဲဒါကြောင့်ဌိနမိတာဟာအချုံအောင်ကြတာနဲ့တူတယ်တဲ့ရာဇောပစ္စည်းတဲ့လူကိုဆရာတော်ကဖမ်းဆီးပြီးတော့ချုံအောင်ထားတယ်အကျုပ်ခန်းထဲတွင်ထားတယ်ထောင်ထဲပို့ထားတယ်အဲ့ဒီလူဟာသူများလို့လူလွတ်လပ်မသွားနိုင်ဘူးရင်ကားလူတွေမှာကိုယ်သွားခြင်းရသွားနိုင်တယ်ဘောလံသမင်းတွေကိုလည်းသွားပြီးတော့ကြည့်နိုင်တယ်ကြည့်ပြီးတော့ပွဲရတာတွေကိုခံစားနိုင်တယ်။ခံစားပြီးတော့ပွဲရမှာတွေ့ကြုံလာခဲ့တဲ့အကြောင်းတွေကိုအချင်းချင်းပြန်ပြီးတော့ပြောပြတယ်။အပြီးကဘယ်လိုကောင်းလဲ၊အဆိုကဘယ်လိုကောင်းလဲ၊အပြောကဘယ်လိုကောင်းလဲ၊ကရာကဘယ်လိုကောင်းလဲစသဖြင့်ပြောတော့အတူပွဲကြည့်လာတဲ့ပုဂ္ဂိုလ်တွေကအကုန်လုံးနားလည်ကြတယ်။ပြောစရာကိုပြောတဲ့အခါပြောရတယ်ဝန်နေကြောပြောတဲ့ကဝန်နေရတယ်ဝဲရတာတွေပေါ့လေဝဲရတာတွေပြန်ပြီးတော့သမြုပ်ခတ်ကြတာပေါ့သမြုပ်ဆိုတာခတ်ကြတယ်နွားတွေညာနေပိုင်းကညက်တွေစားပြီးတော့ညကြတော့သမြုပ်ငုံနဲ့ဝန်ကဟာတွေထုတ်ပြီးတော့ဝန်နေဟာတွေထုတ်ပြီးတော့ဝါကြတယ်အဲ့ဒါကိုသမြုပ်ခတ်တယ်လို့ခေါ်တယ်အဲ့ဒီလိုပဲဝဲသမင်းတွေသွားကြည့်တဲ့လူတွေကလည်းဝဲလမ်းသမင်းတွေကတွေ့လာခဲ့တာတွေကိုတွေ့လာခဲ့တာတွေကိုကြိုက်တာတွေကိုအချင်းချင်းပြန်ပြီးပြောကြတယ်အချင်းချင်းဟိုလူကပြောလိုက်ဒီလူကပြောလိုက်နဲ့ပွဲရတာတွေကိုပြန်ပြီးခံစားနေတတ်ကြတယ်ဒါလည်းသမြုပ်ခနေတာပါပဲအကျုံအောင်ခံနေရတဲ့လူမှတော့ပွဲကိုကြည့်ရှုဝင်မရဘူးဝဲကြည့်လာတဲ့လူတွေကပွဲအကြောင်းပြောဝင်မယ်လို့သူကတိုင်တွေ့ရတာမဟုတ်တော့သူ့မှာသိရတာမပေါ်ဘူးအဲ့လိုပါပဲ။ဒိုင်မင်းပြင်းကြီးနေတဲ့ပုဂ္ဂိုလ်ကယခုလိုတရားပွဲကိုတရားနာဖို့မလာနိုင်ဘူး။မလာနိုင်တော့အခုလိုဟောတဲ့တရားတွေကတရားရတာတွေကိုမကြားရမခံစားရဘူး။အခုဟောတဲ့တရားတွေမှာကျင့်စရာတွေကောင်းတာတွေအများကြီးပါတယ်။ အဲ့ဒါတွေကိုမကြားရမနာရတဲ့သူမှစတယ်ကရတာမပေါ်ဘူးအခုတရားနာပြီးကြံသွားတဲ့အခါပြောရတဲ့ပုဂ္ဂိုလ်ကသူသဘောကျတာလေးတွေကိုပြန်ပြောလိုက်မယ်ဘာတွေဟောတယ်ဘယ်လိုဟောတယ်စသည်ချင်းပေါ်လိမ့်အဲ့ဒီလိုပြောတော့အတူတူတရားနာလာတဲ့ပုဂ္ဂိုလ်တွေမှာတရားရတာတွေပြန်ပြီးပေါ်လာတယ်အစတည်းကတရားနာတဲ့ပုဂ္ဂိုလ်မှာတော့ပြောလို့ကနားထောင်နေရတယ်တရားရတာကတဲမပေါ်ဘူးကျောင်းဆူဆူနေတာလည်းတရားမပေါ်ဘူးနောက်ပြီးတော့မပြင်းမရှိတရားထုတ်တဲ့ပုဂ္ဂိုလ်မှာတရားရတာတွေကိုတွေ့ရတယ်အမတဝါမျိုးဝါသားစရာတွေတွေ့ရတယ်ဒီနေ့ကဥပိ္ပဒုမာလာကဝါမျိုးဝါသားစရာတွေကိုသူကိုယ်တိုင်တွေ့ဖို့ဟောသွားတယ်မဟုတ်လားအဲ့ဒါကိုရွေးတွေကိုဟောတာပဲဘုန်းကြီးကသူပြောနေကြမလို့ပါဘူးတကယ်အားထုတ်ရင်တရားရတာတွေကိုအများကြီးပဲတွေ့ရပါတယ်တချို့ကအားကြီးတွေ့ရလုံးလို့ဘုန်းကြီးတို့ကတော်တော်ထိန်ထားရတယ်ဝါသံလုံးအားကြီးနေလို့ဝါသံမှုလုံးမသွားရအောင်စောင့်ရှောက်ထားရတယ်ဝါသံလုံးအားကြီးနေရင်တရားမတိုးတက်ဘူးဒါကြောင့်ဝါသံပြီးအချင်းမကုန်ရအောင်လို့အမျိုးမျိုးဖိနှိပ်ပြီးတော့ခေါ်ရတယ်ဝါသံစရာတရားရတာတွေကအများကြီးရှိတယ်ဘယ်ရတာနဲ့မှမတူတရားရတာသမဏံကောင်းတယ်သဗ္ဗရာတံဓမ္မရာသောဇိနာတိတဲ့သဗ္ဗရာတံအလုံးစုံသောအရတာဟူသမျှကိုဓမ္မရာသောတရားရတာကဇိနာတိအောင်းနိုင်ပါတယ်တဲ့အခုလောကမှာစားလို့သောက်လို့ရတာကောင်းပါတယ်ရှိတယ်ဒီပြင်လဲမြင်ရလို့ရတာပေါ်လားကြားလို့ရတာပေါ်လားနားရှိရလို့ရတာပေါ်လားသူတိရလို့ရတာပေါ်တာတွေမျိုးမျိုးပဲရှိပါသေးတယ်အဲဒီရတာတွေကမရတာမှမမှုပါဘူးဒီတရားရတာဟာအကောင်းဆုံးပါပဲတဲ့တစ်ချိန်လုံးကတက္ကမကြီးတယောက်ကတရားထုတ်ရင်သူတွေ့နေတဲ့တရားရတာအကြောင်းကိုပြောတယ်တရားရတာအကောင်းတဲ့ပုံကတော့မရတာနဲ့မှမတူပါဘူးတဲ့သူဟာလောကမှာအရသာတွေခံစားလေကလာခဲ့တာတော်တော်ဆုံးကြီးတဲ့တော့ကာမစည်းပွားရေရောအိမ်ဆောင်ရေရောဘာရောညာရောပေါ့လေရောစရာပါစရာရတာတွေဟာဖြင့်သုံးခဲ့ပါပြီတဲ့အခုတွေ့ရတဲ့တရားရတာဟာဘယ်လိုရတာနဲ့မှမတူဘူးဒီတရားရတာဟာဘယ်လိုကောင်းမှမသိအောင်ကောင်းနေတာပဲဒီတရားရတာဟာသိကောင်းတဲ့ရတာပဲလို့အဲ့ဒီဒီကမကြီးကအာရပါရနဲ့ပြောတယ်အခုတရားနာပရိသတ်ထဲမှာလဲဒီလိုတွေ့ဘူးတဲ့သူတွေပါနေမှာပါပဲအဲဒါဉာဏ်နာကောင်းတဲ့ရတာတွေပါအဲဒီလိုတရားရတာတွေကိုမပြင်းမြင့်အားထုတ်တဲ့ပုဂ္ဂိုလ်တွေမှတွေ့ရခံစားရတယ်ကြီးကြီးနေလို့တရားမထုတ်တဲ့ပုဂ္ဂိုလ်မှဘယ်တွေ့ရလိမ့်မလို့အခုလိုတရားဟောတဲ့အခါမှာတရားရတာလုံကောင်းကြောင်းကိုခွန်ကြီးတို့ကပြောနေပေမဲ့လို့ကိုယ်လည်းမတွေ့ရသေးတဲ့သူကဘယ်လိုကောင်းမှန်းကိုဘယ်သိလိမ့်မလို့ဥမာအရင်ဆိုရင်လူယောက်ကမုန်းဝဲစားတဲ့ဆိုပါတော့အဲဒီလိုစားပြီးတော့ဟာကောင်းလိုက်တာကောင်းလိုက်တာလို့ပြောပေမဲ့မစားရတဲ့ဒိဋ္ဌပုဂ္ဂိုလ်မှာဘယ်ကောင်းနိုင်မလို့ဘယ်လိုကောင်းတယ်ဆိုတာကိုလည်းမသိနိုင်ဘူးဟိုလူကလည်းစားဒီလူကလည်းစားနဲ့နှစ်ယောက်သားအတူစားနေတယ်ဆိုရင်တော့တယောက်ကကောင်းလိုက်တာလို့ပြောရင်ကြာလူကလည်းကောင်းတယ်ဆိုတာဟာဒါပဲလို့သိတာပေါ့သူကလည်းစနေတာကိုပြီးတော့ဟိုလူကမုံကောင်းတယ်လို့ပြောတာဒါပဲငါကောင်းတယ်လို့သူလည်းကောင်းတာကိုပြောနေတာပဲလို့ဒါလို့သိနိုင်ပါတယ်အဲဒါလိုပါပဲတရားထုတ်လို့ကိုယ်တိုင်တွေ့ထားတဲ့ပုဂ္ဂိုလ်ကတော့အခုခွန်ကြီးပြောနေတဲ့တရားရတာကိုသိနိုင်ပါတယ်သဘောပေါက်နိုင်ပါတယ်